This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မင်္ဂလာနဲ့နှက်ခင်ပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆီယန္တာရှင်ဘေးရောကနေကြင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ပါတယ်ဒီကနေ့ဖေဖော်ဝါရီ9ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့အစီအစဉ်တင်ကောင်းလို့ချက်ကိုမေဦးလင်္ကာကဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်2025ခုနှစ်ဖေဖော်ဝါရီလ9ရက်နေ့မနက်ခင်းစီရီသတင်းကောင်းနှုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်ဖုံသုံးနေတဲ့တီဘောဒေသခံ40ကျော်ကိုဖမ်းဆီးထားတယ်ဆိုတာသတင်းမှဖြစ်ကြောင်း TNL မှထုတ်ပြန်ထားတဲ့သတင်းကိုတင်ပြပေးကြပါတယ်ရှမ်းပြည်မြောက်ပိုင်း TNL ထိန်းချုပ်ထားတဲ့တီဘောမြို့နယ်စံဖိတ်ကျွရကဖုံသုံးပြုနေတဲ့ဒေသခံ40ကျော်ကိုဖမ်းဆီးထားတယ်ဆိုတဲ့သတင်းဟာအမှားဖြစ်ကြောင်း TNL ကရှင်းလင်းချက်ကိုဖေဖော်ဝါရီလ6ရက်နေ့မှာထုတ်ပြန်ထားပါတယ်ဖေဖော်ဝါရီလ9ရက်နေ့ကဖုံသုံးနေတဲ့စံဖိတ်ရွာကန်40ကျော်ကို TSLF TNL တပ်သားများကဖမ်းဆီးသွားတယ်ဆိုကရှမ်းနျူးစ်ဘာမာဗာရှင်ရှမ်းတန်တော်စင်မီဒီယာကဖော်ပြထားတာကိုဖတ်ရှုရတယ်လို့ဆိုပါတယ်။၎င်းဖော်ပြချက်ကို TSLF TNL တာဝန်ရှိသူများကစုံစမ်းစစ်ဆေးကြည့်အောင် TSLF TNL ကဖမ်းဆီးခေါ်ဆောင်ထားတာမရှိဘဲအဆိုပါသတင်းမှာသတင်းတူသတင်းမှားတာဖြစ်ကြောင်း PSLF TNL မှပြောဆိုထားပါတယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNL အုပ်ချုပ်မြေအတွင်းမှာမိဘပြည်သူများအနေနဲ့လူခွင့်ရေးချိုးဖောက်မှုခံရပါကတပ်ဆိုင်ရာရဲစခန်းနဲ့ပြည်သူစင်တာ Public Relationsရှင်ကိုဆက်သွယ်တိုင်ကြားနိုင်တယ်လို့အသိပေးထားပါတယ်ခင်ဗျာရခိုင်ပြည်နယ်တောင်ကုန်းနယ်ရှမ်းပြည်နယ်နမ်ခမ်းမှာစစ်ကြံပိုင်းနေမိကပြည်သူလူထုပြင်းထန်စွာဒဏ်ရာရရှိခဲ့တဲ့တရင်ကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်တောင်ကုန်းမြို့မှာဖေဖော်ဝါရီလ6ရက်နေ့ညနေ 3:10 မိနစ်အချိန်ကစစ်ကြံပိုင်းနေမိကအမျိုးသမီးတူခြေထောက်တစ်ဖက်ပြတ်ထွက်ပြီးပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့ရခိုင်ခြေဆိုင် APM တရင်ဌာနကဖော်ပြထားပါတယ်တရားရခဲ့သူဟာတောင်ကုန်းမြို့ကံပိုင်ရက်ကွက်ကဒေါခင်မိုးချီ52နှစ်ဖြစ်ပြီးစစ်ကောင်စီရဲ့ခမရ346တက်စကန်ဟောင်းအနီးကသူမရဲ့နေအိမ်ခြံဝင်းထဲမှာထင်းရှားနေရင်စစ်ကောင်စီကထောင်ထားခဲ့တဲ့စစ်ကြံပိုင်းတစ်လုံးကိုနှိမ့်မိခဲ့တာဖြစ်ပါတယ်အလားတူဖေဖော်ဝါရီလ9ရက်နေ့လယ်3:36မိနစ်မှာလေရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်နောင်တိန်ကျွာမှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့ပြီးအမျိုးသားတူပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့ဆိုပါရယ်နောင်တိန်ကျွာကအသက်62နှစ်အရွယ်ဦးကြိုင်ကိုဆိုသူဟာကြမ်းဆိုင်နေရင်စစ်ကောင်စီထောင်ထားတဲ့စစ်ကြံပိုင်းကိုခုံမိရမှာပောက်ကွဲပြီးပြင်းထန်စွာဒဏ်ရာရရှိခဲ့တာလို့ TNL ကထုတ်ပြန်ထားပါတယ်။မိုင်းပောက်ကွဲမှုကြောင့်ဦးကြိုင်ကိုရဲ့မျက်နှာနဲ့ခန္ဓာကိုယ်တစ်ခုလုံးမှာထိခိုက်ဒဏ်ရာပြင်းထန်စွာရရှိခဲ့ပြီးနမ်ခမ်းပြည်သူစေယုံမှာပို့ဆောင်ကူတာထားတယ်လို့သိရှိရပါတယ်ခင်ဗျာ။တနင်္လာရီမြို့နယ်ကိုစစ်ကောင်စီက၄ရက်ဆက်တိုက်၄ရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။တနင်္လာရီမြို့နယ်ကတိုက်ပွဲဖြစ်ပွားနေတဲ့ထုံမခါနဲ့တိန်ခွန်းရွာတွေကိုစစ်ကောင်စီတပ်ကတိုက်လျင်နဲ့ဖေဖော်ဝါရီလ3ရက်နေ့ကနေ၄ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့သိရှိရပါရစေ။ဖေဖော်ဝါရီလအစကတည်းကညောင်မင်းကွင်းကျွာအုပ်စုထုံမခါရွာတဝိုက်မှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေပြီးတိန်ခွန်းရွာတဝိုက်မှာတော့ဒီဇင်ဘာလ18ရက်နေ့ကတည်းကတိုက်ပွဲဖြစ်ပွားနေတယ်လို့သိရှိရပါတယ်ဖေဖော်ဝါရီလ6ရက်နေ့မွန်းလွဲပိုင်း2နာရီခွဲဝင်းကျင်နဲ့ဖေဖော်ဝါရီလ6ရက်နေ့မွန်းလွဲပိုင်း2နာရီခွဲဝင်းကျင်နဲ့ညနေ9နာရီဝင်းကျင်မှာတိုက်ပွဲဖြစ်ပွားရာတိန်ခွန်းရွာနီးတဝိုက်ကို KHW တိုက်လေရင်နဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်ဖေဖော်ဝါရီလ3ရက်မွန်းလွဲပိုင်း12နာရီဝင်းကျင်က ထုံးမခါရွာနီးကစီယုံတော်တွေကိုပထမအကြိမ်ပုံကျဲကျခဲ့ပြီးမွန်လဲနှစ်နာရီဝင်းကျင်မှာတော့ထုံးမခါရွာဖျားတောင်ကိုပုံကျဲချတိုက်ခိုက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်။ ဖေဖော်ဝါရီလ၄ရက်နေ့ညနေ9:00ဝင်းကျင်မှာလေထုံးမခါရွာဖျားတောင်နဲ့ရွာတဝိုက်ကိုစစ်ကောင်စီလက်ထက်ကထပ်မံပုံကျဲချတိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ ဖလန်းမျိုးတိုက်ပွဲမှာစစ်မှုထမ်းတပ်သားများကိုအသေးခံတိုက်ခိုင်းပြီးထွက်ပြေးသူများကိုပြစ်တက်မယ်လို့စစ်တပ်မှထင်ရှားခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။ဖေဖော်ဝါရီလ6ရက်နေ့မှာဖလန်းမျိုးသိမ်းစစ်ဆင်ရေးအတွင်းချင်းညီနောင်နဲ့မဟာမိတ်အဖွဲ့များက ပန်းစီယာမီကတဲ့ပြည်သူစစ်မှုထမ်းများရဲ့ထွက်ဆိုချက်ကိုရုတ်တံနဲ့တကွာထုတ်ပြန်ခဲ့ပြီးရုတ်တံထဲမှာအသက်19နှစ်အရွယ်စစ်မှုထမ်းတပ်သားမောင်မြန်မင်းခန့်နဲ့အသက်36နှစ်အရွယ်စစ်မှုထမ်းတပ်သားမောင်တင်မျိုးအောင်တို့ကစစ်မှုထမ်းတပ်သားတများကိုအသေးခံတိုက်ခိုက်ခံပြီးထွက်ပြေးသူများကိုပြစ်တက်မယ်လို့စစ်တပ်အရာရှိများကချင်းချောက်ခဲ့ကြောင်းပြောဆိုထားပါတယ်။ ကျွန်တော်တို့ဒီလိုထမပင်းနေတိုင်းတောင်မှပဲဒီလိုလက်နဲ့ချဖို့အခွင့်အရေးကြုံလာခဲ့တာတောင်မှလက်နဲ့ချလို့ရှိရင်အထက်ကလူတွေကလက်နဲ့ချတဲ့သူမှန်သမျှပြစ်တက်မယ်လို့ပြောလို့ချင်းချောက်ခဲ့လို့ကျွန်တော်တို့လက်နဲ့မချခဲ့ရတာပါ။သူတို့နဲ့လေကွဲလာရောလက်နဲ့ချနိုင်ခဲ့ပါတယ်။ကြံခဲ့တဲ့လူတွေအကုန်လုံးဒီမှာပါလာတဲ့သူတွေအကုန်လုံးကိုရောလွတ်လွတ်လပ်လပ်နဲ့နေနိုင်စေခြင်းပြီးတော့ကြံခ ဆိုထားပါတယ်။မင်းဘူးခလာရ88ကိုစူဆောင်းရေးမှတလပို့ပါတယ်။တလပို့ပြီးတော့တောင်တွင်းကြီးအမှတ်9စစ်အခြေခံလေ့ကျင့်ရင်တက်မှာတင်တန်း3လတက်ရပါတယ်။တင်တန်းဆွဲခံခဲ့ရသူ232ယောက်ရှိပါတယ်။ကျွန်တော်တို့တင်တန်းဆင်းတော့83ယောက်ကိုကလေးမြို့ကိုပို့ပါတယ်။51ယောက်ကကလေးမြို့ခလာရ89ကိုပို့ပါတယ်။ဒါပြီးတော့ဖလန်းမြို့ကိုကျွန်တော်တို့ကိုပို့ပေးပါတယ်။ကျွန်တော်တို့ကိုဖလန်းမြို့ကိုပို့မယ်ဆိုတာလည်းမသိဘူး။ကျွန်တော်တို့ကို3ရက်ပဲကြာမယ်ဆိုပြီးလေရင်ပေါ်ကောက်တင်ပြီးတော့ဖလန်းမြို့ကိုပို့ခဲ့ပါတယ်လို့စစ်မှုထမ်းတပ်သားမောင်မြန်မင်းခန့်ကဆက်လက်ပြောဆိုထားပါတယ်။ဒါပြင်အသက်32နှစ်အရွယ်မောင်တီမျိုးအောင်ကလည်းစစ်မှုထမ်းဥပဒေတဲမှာတူးတီးသောသားများမပါဝင်ရဟုဆိုကအုတ်ချုပ်ရေးမှုကရက်ွက်ရုံကိုလိန်ခေါ်လက်မှတ်ထိုးစေခဲ့တယ်လို့သိရှိရပါတယ်။လက်မှတ်ထိုးပြီးသိမကြဘူး။တရက်နှစ်ရက်နေတော့ပါလာတယ်ဆိုပြီးတော့ကျွန်တော်တို့ကိုသွေးစစ်ဖို့9မိနစ်နဲ့ပြီးမယ်ဆိုပြီးတော့ဥက္ကဋ္ဌရုံကိုခေါ်တယ်။ခေါ်ပြီးတော့မှ910စုဆောင်ရေးတက်ကိုပို့လိုက်တယ်။910တက်ထဲမှာတရက်ခွဲနှစ်ရက်လောက်ကြာပြီးတော့သိမကြဘူး။လေ့ကျင့်ရေးသင်တန်းကြောင်းတတက73တပိတ်ချင်းတွင်ငယ်ပေါ့ပို့ခံခဲ့ရတယ်။အဲ့ဒီမှာပဲ3လလောက်စစ်သင်တန်းတက်ခဲ့ရတယ်။တင်နန်းကနေချက်ချင်းပဲကလေးခလာရ89ကိုတန်းပို့လိုက်တယ်။ကလေးခလာရ89နဲ့အတူတူစစ်စင်ရေးလုပ်နေရတဲ့ပေါ့ဖလန်းမြို့ကိုရောက်ပြီးသိမကြပါဘူးလို့မောင်တင်မျိုးအောင်ကရှင်းပြထားပါတယ်။အဆိုပါစစ်မှုထမ်းတပ်သားတစ်လူငယ်များကိုတောတောင်များအတွင်ထပ်ပြေးတိမ်းရှောင်စဉ်စစ်တုံးပန်းဖြင့်ဖမ်းဆီးနိုင်ခဲ့ခြင်းဖြစ်ပြီး၎င်းတို့ကိုချင်းမျိုးသားဖွဲ့ချုပ်ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ထားတယ်လို့သိရှိရပါတယ်ခင်ဗျာ။ကီနီမျိုးသားကာကွယ်ရေးတပ်အမှတ်9တရင်ထံစစ်ကောင်စီတပ်သားတဦးဗတ်ပြောင်းခုလုံလာတဲ့သတင်းကိုတင်ပြပေးကြပါမယ်။ကီနီပြည်နယ်ဘော်လခဲမြို့အခြေဆိုင်ခမရ429တရင်ကစစ်မှုထမ်းတပ်သားတဦးအောင်ကီနီမျိုးသားများကာကွယ်ရေးတပ်အမှတ်9တရင်ထံဗတ်ပြောင်းခုလုံလာတယ်လို့ထုတ်ပြန်ထားပါတယ်။စစ်မှုထမ်းမဲပေါက်တည်ဟုဆိုကတင်နန်းကိုအတင်းအဓမ္မပို့ဆောင်ခြင်းခံခဲ့ရတဲ့အပတ်စဉ်1တင်နန်းစဉ်စစ်ကောင်စီတပ်သားတဦးဟာဖေဖော်ဝါရီလ3ရက်နေ့ကလက်နက်နဲ့တကွာဗတ်ပြောင်းခိုလုံလာခဲ့တာပါ၎င်းဟာစစ်တင်တန်းစဉ်ပြီးနောက်ဗော်လခဲအခြေဆိုင်ခမရ429တက်ကို2024ဇွန်လမှာစတင်ရောက်ရှိခဲ့တာဖြစ်ပြီး၈လကြာမှာခက်ခက်ခဲခဲရုံးထွက်လွတ်မြောက်နိုင်ခဲ့တာလို့ဆိုပါတယ်၎င်းစစ်ကောင်စီတပ်သားဟာ MA11 တနက်တလန် G-Box 3ခုနဲ့ KN တချို့ကိုယူဆောင်လာခဲ့တယ်လို့သိရှိရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ17ရက်နေ့ကလည်းစစ်ကောင်စီတပ်သား4ဦးတနက်3လနဲ့အတူဗတ်ပြောင်းခုလုံလာခဲ့တာကြောင့်3လအတွင်း KNDF B09 တရင်ထံသို့ဗတ်ပြောင်းခုလုံလာသူစစ်ကောင်စီတပ်သား5ဦးထိရှိလာပြီလို့ဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်မင်းစစ်သွေးနဲ့ကားရှိတို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ပ
ါဗီဒီယိုအငကြီးမှဆက်လက်တင်ပြနေပါတယ်အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေဦးမိုင်မှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်မင်္ဂလာပါတော်ရရှင်များရှင်အခုချိန်အစပြီးရီဒီယို UNG ရဲ့2025ခုနှစ်ဖေဖော်ဝါရီလ9ရက်နေ့မနက်ခင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်ကျွန်မနှွေမိုင်းပါ မိကောင်းဆွေကောင်းတွေမြန်မြန်ရှိပြီးဝိုင်းကူကြရင်တွန်လှန်ရေးခီကမြန်မြန်ပိုရောက်နိုင်မှာဖြစ်တယ်လို့ NUG နိုင်ငံခြားဝန်ကြီးဒေါ်စင်မအောင်မှတ်ချက်ပြုတဲ့သတင်းကိုဥစွာတင်ပြပေးသွားပါမယ်။မိကောင်းဆွေကောင်းတွေမြန်မြန်ရှိပြီးဝိုင်းကူကြရင်တွန်လှန်ရေးခီကမြန်မြန်ပိုရောက်နိုင်မှာဖြစ်တယ်လို့ NUG နိုင်ငံခြားဝန်ကြီးဒေါ်စင်မအောင်မှ February 6ရက်ဆိုရှယ်မီဒီယာမှာအမေရိကန်အစိုးရရဲ့မြမအရေးယက်တီချက်ပေါ်တုံးသက်ဆိုခဲ့ပါတယ်။မြမအရေးယက်တီချက်ဟာအမေရိကန်ပြည်ထောင်စုရဲ့ပါတီကြီးတစ်ခုစလုံးရဲ့ယက်တီချက် Bipartisan Agreement Position ဖြစ်ပါတယ်ဆိုတာရခင် Biden Administration အပြောင်းလဲမလုပ်ခင်ကလေးကကျမတို့ concern ကိုပြောတော့သူတို့တေချာပြန်ရှင်းလင်းပြခဲ့တာရှိပါတယ်ဆိုတော့ခုသမရ Trump လက်မှတ်ရေးထိုးလိုက်တာလဲဒီယက်တီချက်ကိုထပ်မံအတည်ပြုလိုက်တာပါပဲတိုင်းပြည်တစ်ပြည်လွတ်မြောက်ဖို့ကအဲ့ဒီတိုင်းပြည်ရဲ့ပြည်သူလူထုနဲ့နိုင်ငံရေးခေါင်းဆောင်တွေအစုအဖွဲ့တွေကိုယ်တိုင်ကပဲအဓိကရုံးကန်ကြရတာပါအဲ့ဒီရုံးကန်နှိမ့်မှုကိုအကူအညီမပေးရင်တောင်အနှောက်အယှက်မဖြစ်ဖို့ကအခြေခံလိုအပ်ချက်ဖြစ်ပါတယ်မိကောင်းဆွေကောင်းတွေများများရှိပြီးဒီရုံးကန်မှုကိုဝိုင်းကူကြရင်တော့ဖြစ်ပြည်သူလူထုခံစားနေရတဲ့ဒုက္ခတွေလည်းတက်တာပြီးတော်လှန်ရေးခီကမြန်မြန်ပိုရောက်နိုင်မှာဖြစ်တဲ့အတွက်မိဆွေကောင်းတွေရှာဖွေတဲ့အလုပ်ကလည်းစင်ဆက်မပြတ်စူးစမ်းအားထုတ်နေရတဲ့အလုပ်ပဲဖြစ်ပါတယ်လို့ဝင်းကြီးကဆိုပါတယ်ရှင်ဆလပီမြန်မာနိုင်ငံမှာကလေးငယ်များကာကွယ်ဆေးထိုးခွင်ကိုဆုံးရှုံးနေကြရတယ်လို့တန်မတ်ကြီးဦးကျော်မိုးထွန်းဆိုတဲ့သတင်းကိုတင်ပြပါမယ်။မြန်မာနိုင်ငံမှာကလေးငယ်များကာကွယ်ဆေးထိုးခွင်ကိုဆုံးရှုံးနေကြရတယ်လို့ Executive Board of the United Nations Children's Fund ၏2025ခုနှစ်အတွက်ပထမကြိမ်ပုံမှန်အစည်းအဝေးတွင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပြောပါရယ်မြန်မာနိုင်ငံတွင်ကလေးငယ်များအတွက်ကာကွယ်ဆေးထိုးပေးခြင်းကစိုးရင်ရသောအချက်တီးတခုဖြစ်လာလဲရှိကြောင်းမြန်မာနိုင်ငံတွင်ပုံမှန်ကာကွယ်ဆေးထိုးပေးသည့်အစီအစဉ်အများပြားအထူးအဖြစ်တွားရောက်ရန်ခက်ခဲသည့်နေရာဒေသများတွင်လုံဆောင်နိုင်ခြင်းမရှိတော့ကြောင်းတုတ်ဖြစ်ရာကလေးငယ်များအနေဖြင့်၎င်းတို့အတွက်လိုအပ်သည့်ကာကွယ်ဆေးထိုးခွင့်ကိုဆုံးရှုံးနေကြရကြောင်းပုံမှန်ကာကွယ်ဆေးထိုးခြင်းမရှိပါကကူးစက်လွယ်သောရောဂါများပြန့်ပွားမှုကိုမြင့်တက်လာစေနိုင်ကြောင်းရင်းတုတ်သောအခြေအနေဖြစ်ပေါ်လာပါကနိုင်ငံ၏အနာဂတ်အတွက်သာမကအိနီးချင်းနိုင်ငံများနှင့်ဒေသတွင်းကြော်လွန်၍ပါရိုက်ခတ်မှုများရှိလာနိုင်ကြောင်းတန်မတ်ကြီးကပြောပါရယ်ယခုအခြေအနေတွင်ကလေးငယ်များပါဝင်အဖြစ်မဲ့ရက်သားပြည်သူများ၏အသက်အားကယ်တင်နိုင်မိတခုတည်းသောနိလမ်းမှာစစ်အာဏာရှင်စနစ်အပြီးတိုင်ချုပ်ငင်းရေးနှင့်စစ်တပ်ထမ်းထုတ်လေးရင်စီစီးဆင်းမှုဖျက်တောက်ရေးတို့ပင်ဖြစ်ကြောင်းတန်မတ်ကြီးကထပ်လောင်းပြောပါရယ်ရှင်ဆလပီ TVB Burma's Peacock Film Festival တို့ Norway နိုင်ငံ NUG ကိုဆက်လက်တက်ရောက်တဲ့သတင်းကိုတင်ပြပါမယ်။ February 5ရက် TVB Burma's Peacock Film Festival တို့ Norway နိုင်ငံ NUG ကိုဆက်လက်ဥမ္မောင်းမောင်းမြင့်တက်ရောက်၍လက်ရှိမြန်မာနိုင်ငံအခြေအနေနဲ့ NUG ၏ဆောင်ရွက်နေမှုများကိုစကားဝိုင်းဖြင့်ရှင်းလင်းပြောကြားခဲ့တယ်လို့သိရရှိပါရယ်။ TVB Peacock ရုပ်ရှင်ပွဲတော်မှာစစ်အုပ်စုလက်အောက်ကလမြန်မာပြည်သူများ၏ဘဝများကိုဖော်ကျူးထားသောရုပ်ရှင်6ကားပြသခဲ့ပါရယ်ရှင်။ရွှေကုတ်ကိုရှိကြားဖြင့်လုပ်ငန်းများတွင်လူကုန်ကူးခံခဲ့ရသည့်နိုင်ငံခြားသား62ဦးကို BGF ကထိုင်းအာဏာပိုင်များထံသို့ပထမတုပ်လွှဲပြောင်းလိုက်တဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။ February 6ရက်နေ့မွန်းလွဲ 2:30 မိနစ်အချိန်တွင်မြဝတီမြို့နယ်ရွှေကုတ်ကိုရှိကြားဖြင့်လုပ်ငန်းများတွင်လူကုန်ကူးခံခဲ့ရသည့်နိုင်ငံခြားသား62ဦးကိုစစ်ကောင်စီလက်အောက်ခံနေခြားဆောင် BGF ကထိုင်းအာဏာပိုင်များထံသို့လွှဲပြောင်းပွဲကိုထိုင်းအစိုးရ၏ဒူးဝင်ကြီးချုပ်နှင့်ကာကွယ်ဝင်ကြီးဖြစ်သူဖုန်သမ်ဝီချေယချိုင်ကတွားရောက်တိတ်ဆုံခဲ့ပြီးအဆိုပါလူကုန်ကူးခံရသူများကိုအမှတ်နှင့်ထိုင်းမြန်မာချစ်ကြွေးရေးဒရာမှတဆင့်လက်ခံခဲ့ကြောင်း The Reporter မှဖော်ပြထားပါတယ်။ပြန်ပို့ပေးသည့်နိုင်ငံခြားသား62ဦးမှာတရုတ်နိုင်ငံသား39ဦး၊အိန္ဒိယနိုင်ငံသား13ဦး၊ကာဇစ်စတန်နိုင်ငံသား2ဦး၊အင်ဒိုနီးရှားနိုင်ငံသား5ဦး၊အီသီယိုးပီးယားနိုင်ငံသား2ဦး၊ပါကစ္စတန်နိုင်ငံသား2ဦးနဲ့မလေးရှားနိုင်ငံသား2ဦးတို့ဖြစ်ကြပြီး၎င်းတို့အထက်တွင်အမျိုးသား54ဦးနဲ့အမျိုးသမီး9ဦးပါဝင်တယ်လို့သိရပါတယ်။ထိုင်းနိုင်ငံကအားလုံးကိုကြိုဆိုပါတယ်။တစ္ဆန်ရတန်ယုံတွေနဲ့ညှိနှိုင်းပြီးစစ်ဆေးမှုတွေလုပ်ပြီးရင်ရှုပ်ထွေးမှုတွေမရှိရင်မွေးရမြေနိုင်ငံကိုပြန်ပို့ပေးမယ်။ကြုံခဲ့ရတဲ့အတွေ့အကြုံနဲ့ပတ်သက်တဲ့အချက်လက်တွေကိုကျွန်တော်တို့ကိုစိတ်ချယုံကြည်ပြီးတတ်နိုင်သလောက်မျှဝေပေးခြင်းအဖြစ်ကူညီပေးပါအတွေ့မှာဖြစ်ပျက်နေတဲ့အခြေအနေတွေအကြောင်းအားလုံးရဲ့တည်တည်ခံချက်တွေဟာဒီနေ့ဆက်ရာဇဝတ်မှုတွေကိုပပျောက်အောင်ကြိုးပမ်းရမှာအရေးကြီးပါလိမ့်မည်ဟုဖုန်သမ်ဝီချေယချိုင်ကပြောဆိုထားပါတယ်။ရွှေကုတ်ကိုဒေတာရှိကြားဖြန့် online လေလေကိုင်းများထံရောက်ရှိနေသူများအားတလလင်လူတစ်ထောင်နှုန်းပြန်လွှဲပေးမည်ဟုနေချားဆောင်တက် BGF တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူဘူမူးနိုင်မောင်စော်ကပြောဆိုထားပါတယ်။မြဝတီမြို့နယ်ရှိအွန်လိုင်းကြားဖြင့်ငွေလင်ကိုင်းများသည့်ရွှေကုတ်ကိုအပါဝင်တည်တံ့နေရာများတွင်စစ်ကောင်စီလက်အောက်ခံ BGF များ၏ကာကွယ်စောင့်ရှောက်မှုဖြင့်ကြီးထွားလာခဲ့ခြင်းဖြစ်ကြောင်းနိုင်ငံတကာသုတေသနအဖွဲ့များကထောက်ပြထားပါတယ်ရှင်။ ဆက်လက်ပြီးအမေရိကန်ကတတ်မှတ်လိုက်သည့်ခရီးသွားလာရန်အန္တရာယ်ရှိဆုံးနိုင်ငံပေါင်း22နိုင်ငံတွင်မြန်မာနိုင်ငံပါဝင်တဲ့သတင်းကိုတင်ပြပါမယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနက2025ခုနှစ်ဖေဖော်ဝါရီလ5ရက်နေ့တွင်ထုတ်ပြန်အသိပေးထားသည့်ခရီးသွားလာခြင်းလုံးဝမပြုလုပ်ရန်အန္တရာယ်အရှိဆုံးအနည်းရောအဆင့်လေးတတ်မှတ်ထားသည့်နိုင်ငံများတွင်မြန်မာနိုင်ငံပါဝင်လာပြီးခရီးသွားလာခြင်းလုံးဝမပြုလုပ်ကြရန်ခရီးသွားအကြံပြုချက်အသစ်ကိုထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံတွင်ပြည်တွင်းရေးမငိမ့်မသက်မှုများလက်နက်ကင်ပြိပခါများနဲ့အာနာသိစိအုစုကဥပရိများကိုအာနာရှင်ပီပီစိတ်တိုင်းကြအသုံးချနေခြင်းကြောင့်ခရီးမသွားကြရန်တတိပေးထားပါတယ်ထို့ပြင်ကျမိုက်ဆောင်ရှောက်မှုနဲ့အရေးပေါ်ဆေးဘက်ဆိုင်ရာအရင်းမြစ်များအကန့်အသတ်ရှိခြင်းသို့မဟုတ်မလုံလောက်ခြင်းရင်းမြစ်မိုင်းများနဲ့မပေါက်ကွဲသေးသောစစ်ကြံလက်နက်ကြီးများရှိသည့်နေရာများကြောင့်လည်းမြန်မာနိုင်ငံသို့ခရီးသွားခြင်းကိုပြန်လည်သုံးသပ်ရန်အမေရိကန်နိုင်ငံခြားဝင်ကြီးဌာနကအသိပေးထားပါတယ်မြန်မာနိုင်ငံတွင်စစ်အုပ်စုကမတရားဖမ်းဆီးထိမ့်သိမ်းမှုများရှိနေသောကြောင့်ပုံမှန်သတိထားရန်လည်းအကြံပြုထားပါတယ်ရှင်ပေါက်တော့မှာရေပြားယောဂါနဲ့ဝမ်ပြတ်ဝမ်ရှော့ဖြစ်နေတဲ့ပြည်သူတွေကိုအရခပြည်သူ့ကျန်းမာရေးဌာနကကွင်းစင်ကူတာတဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်ပေါက်တော့မြို့နယ်မှာအရေပြားယောဂါနဲ့ဝမ်ပြတ်ဝမ်ရှော့ဖြစ်နေတဲ့ပြည်သူတွေကိုအရခပြည်သူတော်လှန်ရေးအစိုးရရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနကကွင်းစင်ကူတာပေးခဲ့လို့ရခိုင်အခြေစိုက် APM သတင်းဌာနကဖော်ပြထားပါတယ်ဖေဖော်ဝါရီလပထမအပတ်ကစတင်ပြီးပေါက်တော်မြို့နယ်ဇီးချုံမော်ရွာနဲ့ရွှေဝေရွာတို့မှာအရေးပြားယောဂါနဲ့ဝမ်ပြတ်ဝမ်ရှော့ဖြစ်ပွားနေတဲ့လူဦးရေ200ကျော်ကိုကူတာပေးခဲ့ရလို့ဆိုပါတယ်အရေးပြားယောဂါဖြစ်ပွားနေတဲ့လူဦးရေ200ခန့်ရှိပြီးကလေးငယ်အများစုအပါအဝင်21ယောက်ကဝမ်ပြတ်ဝမ်ရှော့ဖြစ်ပွားနေတယ်လို့သိရပါတယ်အရခပြည်သူ့ကျန်းမာရေးဌာနကစီးကုပေးပြီးနောက်မှာတန့်ရှင်းတဲ့ရေကိုတောက်သုံးကြဖို့တန့်ရှင်းတဲ့အစားအစာကိုစားသုံးကြဖို့ယောဂါထက်မှမဖြစ်ပွားအောင်အစားအသောက်နေထိုင်စနစ်တကျပြုလုပ်ကြဖို့မှကြားခဲ့ကကျန်းမာရေးဆိုင်ရာအသိပညာပေးဟောပြောမှုတို့ကိုလှူဆောင်ခဲ့ပါတယ်အခြားကျေးရွာများကိုလည်းကွန်စင်စီးကုတာပေးတာတွေဆက်လက်ဆောင်ရွက်ပေးသွားဖို့ရှိရလို့သိရပါတယ်ရှင်ဩစတြေးလျနိုင်ငံမြို့တော်ကင်ဘာရာမြို့တွင်ပြည်သူ့နှွေးတော်လှန်ရေး၄နှစ်ပြည့်မြောက်အထိမ့်မှတ်နှင့်ဆန္ဒဖော်ထုတ်ပွဲကျင်းပတဲ့တွင်နောက်ဆုံးတင်ပြပါမယ်။ဩစတြေးလျနိုင်ငံမြို့တော်ကင်ဘာရာမြို့တွင်ပြည်သူ့နှွေးတော်လှန်ရေး၄နှစ်ပြည့်မြောက်အထိမ့်မှတ်နှင့်ဆန္ဒဖော်ထုတ်ပွဲအားဩစတြေးလျနိုင်ငံပါလီမန်လွှတ်တော်အဆောက်အဦရှိတွင်၎င်းစစ်ကောင်စီစစ်အကြမ်းဖက်အုပ်စု၏အခွင့်အောက်ရုံးရှိတွင်၎င်းတရုတ်တန်ရုံးရှိတွင်၎င်းဖေဖော်ဝါရီ6ရက်မှာကျင်းပခဲ့ပါသည်ပြည်သူ့နှွေးတော်လှန်ရေး၄နှစ်ပြည့်မြောက်အထိမ့်မှတ်နှင့်ဆန္ဒဖော်ထုတ်ပွဲအားနှွေးတော်လှန်ရေးအင်အားစုများတိုင်းဒေသအင်အားစုများ CRPH NUG Support Group Australia ပြည်내အဖွဲ့အခွဲများဖြစ်ကြသော CRPH NUG Support Group NSW နှင့် CRPH NUG Support Group SCT မှအဖွဲ့ဝင်များနှင့်မြန်မာ community မိသားစုများပါဝင်ခဲ့ကြတယ်လို့သိရပါတယ်။အဆိုပါလှုပ်ရှားမှုတွေမြန်မာနိုင်ငံအတွင်းစစ်ကောင်စီ၏မအောင်မြင်သော၄နှစ်မြောက်အာဏာသိမ်းခြင်းကို၎င်းအင်အားကြီးအိမ်နီးချင်းနိုင်ငံ၏မြန်မာနိုင်ငံရေဝင်ရောက်ဆွတ်ဖက်မှုကိုစန့်ကျင်သည့်အနေဖြင့်၎င်းပြည်တွင်းတွင်မတရားစစ်မှုထမ်းဆင်ခေါ်မှုဥပဒေကိုစန့်ကျင်သည့်အနေနဲ့၎င်းပြုလုပ်ခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်၊မင်းစစ်သွင်းနဲ့ခရှက်တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအညီကြီးမှာဆက်လက်အတန်းလှပြနေပါတယ်အခုဆက်လက်ပြီးတော်လည်ရေးတေဂီတာမှာတော့ DY ရေးသားထားတဲ့အမှတ်ရစီခြင်းလေလို့အမည်ရတဲ့တော်လည်ရေးတေဂီတာကိုຫນွေဦးကပြဆိုထားတာဝန်ဆင်ရပါဖြစ်ပါတယ်ရှင်
နှလုံးသားလေးနဲ့ခံစားချက်ရှိပါတယ်တလားကိုကိုင်ဆွဲလူချမ်းကြီးတွေနဲ့မဟုတ်ဘူးမတရားဖြစ်နေမှုကိုလက်မခံနိုင်တဲ့သူတွေပါ Heyခက်ခဲကြမ်းတမ်းပေမဲ့အာအင်းပြင်းနဲ့ဆုံးသမေးထိကြိုးစားစေ အဝဲရှာနေပါပဲနာနေရှာတဲ့ချစ်တဲ့သူတွေစီပြန်လာမယ်ချဲရချွေရင်မငုံပါနဲ့
ဗီဒီယိုအညီဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဆက်လက်ပြီးတိုင်းသားဘာသာအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရူလာတန်နာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်တာလီဆောပါဗီဒီယိုအညီဂျီတပတ်အတွင်းသတင်းတွေကိုရခိုင်ဘာသာနောက်တောင်စာပီလာပို့ခိုက်ပါတယ်အကျွမ်းရူလာတန်နာပါတဲမတော်သားဒီနောက်အတိုင်းပရိဆိုင်ဆိုင်ရှိရိဆိုင်ပုံရှုပ်တိပရိသူဖာကိုညနာမုံပရိကေဆိုင်ကောင်စီကိုမရဆင်ခဲ့ဖို့ယာယီသမတာတိုက်တွန်းတဲ့တောင်းကိုတောင်းစာပေးပါမယ်နွေဦးတော်လန်ရီလင်းနိုင်ပရိရေဖေဗရူလာတရနေ့မှာနိုင်ငံတော်အခရီးပရာမင်းခွန်းပရော့ဆော်မှာယာယီသမတာဒူဝါလက်ရှိလာကဆိုင်ယာနာရှောင်းဆနိုင်တခုလုံးအမရိုက်ဖရက်ရှုံးရင်းနိုင်ဖို့အတွက်ဆိုင်ယာနာရှောင်းရန်တရာအောက်ကတဲမတော်သားတိအမုံထန်တီအရာထန်တီဘာပရောင်ပါဝန်မှုဆော်အန်တန်အရိဂရီလိုလေထေးသွန်ပရော့ဂရာလာပါရီစိုက်တဲ့ထိမှာအဂရန်ဖာဆရိုက်ကိုဂရန်မွန်ရီတမတော်သားဆိုက်ဆိုက်တီအများဂရီရှင်းနေတဲ့ကောင်ပရီသူဖာကိုရေဝန်းစွာဘာပရောင်လာရီတမတော်သားဒီနောက်အမုံထန်အရာထန်စိုက်ပူဒီကိုအရှိန်မရိနေရမရိကရိုဆိုလာကဲနင်ဂဲရာဖိုလိုလေယာယီသမတာကပရီသူလူထုကိုအသိပေးထားပါရီတမတော်သားဒီအနေနဲ့စိုက်ကောင်စီကိုငှောင့်စင်ပြီးကပရီသူဖာကိုရနာမှုခဲ့ဖို့အမျိုးသားညီငယ်တွေအစိုးရယာယီသမတာဒူဝါလက်ရှိလာကမိတ္တာရက်ခန်ဒိုက်တွင်းလိုက်ရပိုင်ဒေါ်လန်ရီအောင်အာစုတီအနေနဲ့လေဆိုင်ယနာရှောင်းစနိုက်ပရိုလေးရှင်အထိအဆုံးထိတိုင်ဒိုက်ပွေးဝင်လာခဲ့ဖို့လို့လေပရဂရမ်ခါပါရီဆာလပရီကေအမေရိကန်အောက်လွှတ်တော်ကရနာပွေသောအမျိုးသားညီငယ်တွေအစိုးရနိုင်ငံခရီးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒေါ်ဆောင်မအောင်နောက်ဒုတိယဝင်ကြီးဦးမိုးစောဦးတို့တာရောက်ခါဂရောင်းသထောင်းထုတ်ပြန်ရ ချကိုတင်ဆက်ပြပါမယ်။အမေရိကန်အောက်လွှတ်တော်ကရနာဝေတို့အမျိုးသားညီငယ်ရေးအစိုးရနိုင်ငံခရီးဝင်ဌာနပြည်ထောင်စုဝန်ကြီးဒေါ်ဆာမာအောင်နာဒုတိယဝန်ကြီးဦးမိုးစောဦးတို့တရောက်ခါကောင်တထွန်းထုတ်ပြန်ပါရယ်2025ခု၌ဖေဖော်ဝါရီလ3ရက်နေ့ဝါရှင်တန် DC မြို့တော်လွှဲတော်အမေတီရုံအဆောင်အုံဒီမှာကျောင်းပါခါရီရမနိုင်ငံ၌လူအခွန်အရေးရှုဖောင်းမှုတည်နော်ခရီးယံဘာသာဝန်လူနေစုတိအပါဝန်ဘာသာရေးလွဲလဲခွန်းကိုရှုဖောင်းမှုအခရီးနေ့အကောင်အမေရိကန်အောက်လွှတ်တော်ကရနာဝေသို့အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခရီးဝင်ကိဌာနပြည်ထောင်စုဝင်ကိဒေါ်ဆာမာအောင်အပရိဝေဆိုင်ရာပူးပေါင်းဆောင်ရာရီဝင်ကိဌာနပြည်ထောင်စုဝင်ကိဒေါက်တာဆာဆာဒုတိယဝင်ကိဦးမိုးစောဦးသမထရုံပရိုရီဆိုခွန်ရှိရီလူဦးကျော်စောတို့တားရောက်ခတ်ခဲ့တယ်လို့သတ်တော်ရရှိပါရယ်ကရနာဝေမှာအမျိုးသားညီညွတ်ရေးအစိုးရယာယီသမထတူဝါလရှိလာ Republican Party အထားလွှဲတော်အမတ် Todd Young Democrat Party အထားလွှဲတော်အမတ် Chris Van Hollen တို့ကအွန်လိုင်းကတဆောင်ဒါရောင်မင်းခွင်ပရိုဂရမ်ခါပါရယ်ကရနာဝေသို့အမေရိကန်အစိုးရနိုင်ငံတကာဘာသာရေးလွယ်လဲခွန်ကော်မရှင်ဥက္ကဋ္ဌ Stephen Schneck မြန်မာတိုင်းရင်းသား Korean ဘာသာရေးခေါင်းဆောင်တီဗုဒ္ဓဘာသာဆရာတော်တီအစ္စလမ်ဘာသာရေးခေါင်းဆောင်တီအပြင်နိုင်ငံတကာလွယ်ငင်းရှင်းသာခွန်အဖွဲ့ Amnesty International USA ကတာဝန်ရှိရလူတီနော်အခရာလူအခွန်အရေးတာကရာလှုပ်ရှားသူတီတာရောက်ခါခဲ့ပါရယ်ဆလာပိကေဘုံရန်သူမပြောင်းစီပေအာနာရှောင်းကိုအရှိန်တို့အတွန်းဖရုရှားနိုင်ဖို့ကိုအာရုံဆိုင်ပိကေအသွင်ခွင်ဆိုင် group ငယ်ဖို့ပြည်ထောင်စုဝင်ကြီးဦးထောင်လောင်းအောင်တိုက်တွန်းရတဲ့တောင်းကိုတောင်းစားပေးပါမယ်ဘုံရန်သူမပြောင်းစီပေအာနာရှောင်းကိုအရှိန်တို့အတွန်းဖရုရှားနိုင်ဖို့ကိုအာရုံဆိုင်ပိကေအသွင်ခွင်ဆိုင် group ငယ်ဖို့ပြည်ထောင်စုဝင်ကြီးဦးထောင်လောင်းအောင်ကဖေဖော်ဝါရီလ3ရက်နေ့မှာဆိုရှယ်မီဒီယာမှာတိုက်တွန်းပရိုဆိုလိုက်ပါရယ်ဂရေရာပိုင်းမှာလူတဦးစား2ဦးစားက Ring Brown Report ဒီအထောင်လွှင့်စီရိကိုက်စားမျိုးတင်တိုက်ခိုက်လာဆုံးမျိုးရှိနေလေကျွန်တော်တို့နောက်စကားပရိုဖူတွေ Ring Brown ကအာစုတိစောကျွန်တော်တို့စာပိုင်သဖောထားရှိလေဆိုစောကိုအသိဆုံးဖိုက်ပါရယ်ရောင်းအတော်ကောင်ထွေထွေထူးထူးရှောင်းပရနေရာစောထားကျွန်တော်တို့အလုံးဘုံရန်သူမပြောင်းစီပဲအာနာရှောင်းကိုအရှိန်တို့အတွန်းဖရုရှားနိုင်ဖို့ကိုအာရုံဆိုင်ပြီးကေအသွင်ခွင်ဆိုင် Group Bank ခဲ့ပါမယ်ကျွန်တော်တို့ကိုယ်တိုင်လေးကိုဆွညင်ဆွဲရှိတဲ့ရကြာရနေရာကနေပြီးကေအစွင့်ကုန်တာဝန်လူဆောင်ရလာပါမယ်လို့စန်တာပရိုလည်းရပါလို့ဝင်ခရီးကဆိုပါရယ်စားသွေးရီတတော်အရှာလာနာနင်းပင်ညာဝင်ခရီးဌာနကိုကင်တွေဆောင်ရမှုတိမှာမင်းခံအဖွဲ့အစည်းအတော်နာ Ring Brown Report အတော်ပါငွေကြေးဆိုင်ထုံးသွင်းပြီးမှုတိရှိရလို့ဝင်ခရီးကထဲလောင်းဆိုပါရယ်စားလာပြီးကေဂျပန်နိုင်ငံဒုတိယနိုင်ငံခရီးဝင်ခရီး Mr. Miyaji Takuma ကဂျပန်နိုင်ငံရောမြန်မာနိုင်ငံသားတိနာလက်ခံတွေးဆောင်ရီတတော်ကိုတောင်းစားပေးပါမယ် February လလေရာနေညစာဖွားနေနာရီ20မိနစ်မှာဂျပန်နိုင်ငံဒုတိယနိုင်ငံခရီးဝင်ကြီး Mr. Miyaji Takuma ဆိုဂျပန်နိုင်ငံရောမြန်မာနိုင်ငံသားတိနာမိနစ်20ရက်ကရောနှင်းလေးစားစွာလက်ခံတွေးဆောင်ခရီးလို့ဂျပန်နိုင်ငံခရီးဝင်ကြီးဌာနကတတော်ထုတ်ပြန်ပါရယ်မြန်မာနိုင်ငံမှာအာနာသိမ့်ခံရပြီးနောက်လေးနိုင်တာကာလအလွန်အခရီးနေတိနာဆဲလောင်းပြီးကဒုတိယနိုင်ငံခရီးဝင်ကြီး Mr. Miyaji Takuma ဆိုဂျပန်နိုင်ငံရောမြန်မာနိုင်ငံသားတိနာလာဟေမြန်မာနိုင်ငံရဲ့အခရီးနေကိုအမရရှင်ဖလေဆွေးနွေးခဲ့ပါရယ်မြန်မာပြည်ဒီမိုကရေစီစနိုင်နောက်ရင်းရှင်ရီအမရင်ဆုံးပြန်လေရာရှိဖို့တော့ဂျပန်အစိုးရအနေနဲ့တည်တည်ကြကြထိထိရောက်ရောက်ရှိရနိုင်ငံရေးပေါ်လစီကိုလုံဆောင်ပြီးဖို့တောင်းဆိုထားရတောင်းဆိုစာကိုလေလက်ခံခါပါရယ်ဒုတိယနိုင်ငံခရီးဝင်ကြီးမစ္စတာမီယာချီဆိုခါခေဒုက္ခရောက်နေရမြန်မာနိုင်ငံသားတိကိုဖေးမကူညီဖို့ဆိုရခိုင်မာရီလန့်ဆောင်အောင်မှဆာလာပိကေလူသားရှောင်းစာနာမှုဆိုင်ရာအကူအညီတွေကိုပိုမိုဘရီကေကူညီပြီးခရနာအတူနောက်နောက်မှလေသားဆိုင်ရာတာဝန်ရှိရလူအသီးသီးနာတွေးဆောင်ဆွေးနွေးပြီးကအခရီးနေတိုတာဘရောင်းနေလာပေါ်တော့လောက်ကန်ဆောင်ရလာဖို့လို့လေပရိုဂရမ်ခါပါရယ်အခုတောင်စာပိခါရီတတော်တီကိုဗီဒီယိုအန်ယူဂျီအဖွဲသားတီကပြပေါ်ထားဆော့ဖရိုက်ပါရယ
်ဒီကနေ့ကတော့ဒီညနေပဲဗီဒီယိုအန်ယူဂျီရဲ့အစီအစဉ်တွေကိုခေတ္တရ延လိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်ဗီဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြမမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။